နေ့လည်းဝန်ကြီးချုပ်ဂျက်စတင်ထရူဒိုရဲ့ဖိတ်ကြားချက်အရကနေ့နိုင်ငံကို50ချစ်တီကြီးတောင်းနေတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့တောက်ကြနေမှာကနေ့လည်းချီးစဉ်ကိုဆုံးသက်ပြီးဆွေဒင်နိုင်ငံကိုဆက်လက်ထွက်ခွာတော့မှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကစက်တပင်းနေမှာနောက်ပိုင်းမှာကနေ့လည်းဗဟင်ကန်ချုပ်ဒေးဗစ်ဂျွန်စတန်နဲ့တွေ့ဆုံခဲ့ပါတယ်။ဗုဒ္ဓဟူးနေ့တုန်းကတော့ကနေဒါဝန်ကြီးချုပ်နဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားစီးပွားရေးနဲ့ဖွံ့ဖြိုးရေးအတွက်ပူးပေါင်းဆောင်ရွက်ပြီးပုံမနီးကပ်တဲ့ဆက်ဆံရေးတည်ဆောက်ဖို့အပြင်အုပ်ချုပ်ရေးဒီမိုကရေစီစနစ်နဲ့လူ့ခွင့်ရေးကိစ္စဆိုင်ရာတွေမှာကနေဒါအစိုးရကအကူအညီပေးဖို့ကိစ္စရပ်တွေကိုဆွေးနွေးပါတယ်။တွေ့ဆုံမှုအပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါနိုင်ငံကဒေါ်လာ၈တန်းကျော်ထောက်ပံ့မှာဖြစ်ကြောင်းပြောပါတယ်။ဒေါက်တာဆုကြည်ကကြက်သပင်းနဲ့ညနေပိုင်းမှာအွန်တရီယိုပြည်နယ်အစိုးရဖွဲ့နဲ့တွေ့ဆုံပြီးတောက်ကြမနေ့ပိုင်းမှာတော့တော်ရန်တိုမြို့ဝင်နဲ့တွေ့ဆုံမှုရှိတယ်လို့အဲ့ဒီမှာနေထိုင်တဲ့မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။